ဒီကနေ့မတ်လ16ရက်နေ့ရန်ကုန်တိုင်းတောင်တကုံမြို့နယ်ဆရာနာသိန်းစံကြည်ရဲ့တပိတ်ပြစ်ခတ်ဖြိုခွဲခံရတာကြောင့်တဦးသေဆုံးပြီးနှစ်ဦးဒဏ်ရာအပြင်းထန်ရရှိခဲ့တယ်လို့မျက်မြင်တဦးကပြောပြပါတယ်
။တယောက်ကတော့ hard shot ထိပါတယ်သူကပေကျင်းထိပါတယ်။ကျွန်တော်လည်းပြေးပေါက်ပြီးလို့လည်းကျွန်တော်ကအပြစ်ခံရတယ်အဲ့လိုမျိုး။နောက်နှစ်ယောက်လည်းချက်ရှိပါကြ။တော်တော်အချိန်ကြီးဆိုတော့ခုအသက်ကျွန်တော်ဒီတက်ကဝိုင်းလာတယ်ဘာမှလည်းလို့မရအခုချိန်လည်းကျွန်တော်ဒီတောင်တကုံဆက်ကြေရောက်မှလည်းတက်ဒီကနေရာချလိုက်ပြီဗျာ။ဒီတော့ကြောင်းပေါ့နော်အထက်ကနေကြောင်းပါလေတက်ပါနေရရပါရစစ်ဆန်ကြီးဒီပေါ့နော်ပြီးတော့လက်မကာထားတယ်ကျွန်တော်ဒီပန်ကားကြီးပေါ့ဒီ design line ကြီးအကုန်လုံးကျွန်တော်ပူတယ်ကနေထိုးပြီးဖြတ်သိမ်းရတယ်အဲဟိုရောက်ွက်တွေကိုမနာကအောင်ဆပြောဝင်နေဝင်ပြီးတော့ပြန်ထွက်သွားတယ်အဲ့လိုမျိုးရှိရစအဲဒီကြီးဖြစ်တွေတော့တော့ရဘာကြီးဆိုတိတ်မရှိရ
ဒီကနေ့ဖြိုခွဲတဲ့အခါမှာတော့မြေယူဘုံ rubber ကြီးတွေကိုတိတ်မသုံးတော့ဘဲနဲ့ကြီးအစ်စ်ကိုပို့ပြီးတော့သုံးလာတာတွေ့ရတယ်လို့စစ်သားအင်အားကိုလည်းအလုံးရင်းနဲ့တုံးထားတယ်လို့ပြောပါတယ်။ပြစ်ခတ်ဖြိုခွဲပြီးတော့စစ်တပ်နဲ့ရဲတွေကဆက်ပြီးတက်ဆွဲထားလို့တွာလာလှုပ်ရှားရခက်ခဲနေတယ်လို့ဖြိုခွဲတဲ့အချိန်ကြုံတွေ့ခဲ့သူတဦးကပြောပြပါတယ်။တောင်တကုံမြို့နယ်တွေကဆန္ဒပြသူတွေရဲ့အဓိကဆုံရက်နေရာတွေဖြစ်တဲ့ဂေဟောင်းခွေ၊တစ်ဆိုင်ခွေ၊ဆက်ရှိခွေဒီတပိတ်သုံးခုကိုအဓိကထားပြီးတော့အကြမ်းဖက်ပြစ်ခတ်ဖြိုခွဲနေတာလို့ဆန္ဒပြသူတွေကပြောပြပါတယ်။ခံစစ်အတားအဆီးတွေကိုတော့စစ်တပ်နဲ့ရဲတွေကဘူဒိုဇာနဲ့ဖျက်ဆီးပစ်လိုက်ပါတယ်။တောင်တကုံမြို့နယ်ထဲမှာပဲဒီကနေ့မနက်10:00နာရီလောက်မှာအသက်50အရွယ်ဦးစီသူအောင်ဟာကိုရသွားဝယ်ဖို့လမ်းသွားရင်းနဲ့ဦးခေါင်းကိုပြစ်ခတ်ခံရပြီးစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်လို့ဆေးရုံကိုပို့ဆောင်ပေးသူတဦးကပြောပြပါတယ်
။ဟိုဟာသူကလေလမ်းမှာကိုရသွားဝယ်ရတဲ့ဟုတ်ဆန်းသားမပြဘူးဗျ။ဟိုဟာအသက်အခြေအနေရတော့50-50ပါ။အရင်ကြီးပေါ့နော်အခြေအနေလည်းမကောင်းဘူးဗျ။ဟုတ်ချေဆေးရုံမှာပေါ့နော်သူကဆရာဝန်တွေတော့ကုပြီးကုနေကြဗျ။ဟုတ်စိုးရင်ရတယ်ဗျ။ဒဏ်ရာကကောင်းမှာဥကောင်းမှာဟုတ်ကျွန်တော်ပြောချင်တယ်ဆိုတော့ဟိုတော့အခုအချိန်ကြီးရတော့နည်းနည်းတော့စိုးရယ်စိုးနေရပါဘောနော်တနင်္ဂနွေမှာအချိန်ကြီးရဟိုမနေ့ရဆိုရင်လည်းတတမင်းများတနင်္ဂနွေလည်းကြာဆုံးပါလေ
လိုင်းမျိုးနေတွေကဆရာနာတိန်ဆန့်ခြင်းကန့်ကွက်မှုကိုညနေ3နာရီထိဖြိုခွဲခံရတာတော့မရှိသေးပါဘူးဒါပေမဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်တပ်ဖြိုခွဲလို့နေ့စဉ်ရက်ဆက်ဆိုသလိုလူသေးဆုံးဒဏ်ရာရနေတာကြောင့်ဆန္ဒပြသူတွေဘက်ကပြန်လဲခုခံမှုပြင်ဆင်သွားမယ်လို့ TU engineer တဦးကပြောပါတယ်
။မရှိဘူးကကျွန်တော်တို့ဘက်ကတော့ပြုတ်ခွဲမခံရသေးဘူး။ဒါနဲ့ဒါပေမဲ့ဟိုဘက်ကျန်းနေဒီတာနန်းတို့အိပ်စိတ်တို့ပါအိပ်စိတ်တို့ဘက်ကတော့အတန်းလေးနည်းတော့ရှားတယ်။ပြီးတော့ကိုတို့ကကျွန်တော်တို့ internet နဲ့ပြတ်သွားတဲ့အခါကျတော့ဒီစစ်တပ်ကတော့နည်းနည်းဆွတ်သွားတာ။
အဲ့
ဒါကြောင့်ဒါနဲ့ကျွန်တော်တို့တနင်္ဂနွေတော့ချိန်ချက်ပြီးတော့အဲ့ဒီကကုန်းဆက်နဲ့မိပါတယ်လို့ပြောတာဒါပေမဲ့ကျွန်တော်ဒီနေ့ကျွန်တော်တို့တော့ဝိုင်းပဝင်းကျရတော့အဲ့ဒီ cyber ဝင်းကျရတော့သိပါတယ်မှာပြည့်စုံစိတ်ကြားလိုက်။ဘာငါပြောချင်လဲဆိုတော့ကျွန်တော်တို့ကတော့ CRPH ဆိုတဲ့အင်တာနက်ကျွန်တော်တို့သွားမှာပဲကျွန်တော်တို့ပြန်လဲခုခံမယ်။ခုခံမယ်ဆိုတော့ data မှာကျွန်တော်တို့နေပြီးတော့အဲ့ဒါကိုကြော်မလာနဲ့ပေါ့။တနင်္ဂနွေတော့ကြည့်ရဲ့အင်အားနဲ့ကြီးတဲ့ကညီတိုင်းနဲ့ကြော်မလာတော့ခုခံမှာပေါ့။
စစ်တပ်နဲ့ရဲတပ်ဖွဲ့တွေကနေ့စဉ်အကြမ်းဖက်ပစ်တပ်ဖြိုခွဲမှုတွေကြောင့်ဆန္ဒပြလူရင်းကယော်နေသွားပေမဲ့ဆန္ဒပြမှုတွေကတော့ရန်ကုန်ရဲ့နေရာအနှံ့ပြမှာဆက်ပြီးရှိနေပါတယ်။တေဆုံးထံကရောက်မှုတွေများတာကြောင့်ဆန္ဒပြသူအရေအတွက်ကတော့နည်းလာနေတယ်လို့ဒေသခံတဦးကပြောပြပါတယ်
။ဆိုတော့ဘယ်လိုမှမမောဆဘူးပေါ့။ဒီကောင်ပေးချာပါရန်နဲ့ပြောတချို့ကြတော့ကြောက်လို့တချို့ကြတော့လည်းဘာပလန်မှမရှိတဲ့နဲ့ဒီတက်ပြီးတော့အပင်မခံနိုင်ဘူးနော်အပလန်တိကျစီရင်ရောဆော့ဆိုပါညာအဲ့လိုပြောနေကြတယ်
။စမ်းကြောင်းမျိုးဗဟုလန်းဘော်ကဆရာနာသိမ့်မှုစန့်ကျင်တဲ့ဘိတ်ကိုလည်းအတန်ဘုံနေမြက်ယူဘုံနေတနက်တွေပြစ်ဖောက်ပြီးတော့ဖြိုခွဲခဲ့ပါတယ်။ဒါပေမဲ့ရဲတွေကနောက်ပြန်ဆုတ်လိုက်တာနဲ့ဆန္ဒပြသူတွေကပြန်စုယုံပြီးတော့ဆန္ဒဆက်ပြပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းတာကေတာမြို့နယ်ကတဘိတ်စစ်ကြောင်းကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ပြစ်ခတ်ဖြိုခွင်းနှိမ်နင်းမှုတွေရှိခဲ့ပါတယ်။